မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်နိုဝင်ဘာလ20ရက်အင်္ဂါညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။အင်္ဂါညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။နိုင်ငံတကာကိုတရားဝင်ဝင်ရောက်လာတာမဟုတ်သူတွေကိုခိုလုံခွင့်ရှောက်ထားခွင့်တားမြစ်တဲ့ American သမ္မတ Donald Trump ရဲ့ဥပဒေသစ်ကိုယာယီဆိုင်းငံ့ထားဖို့အတွက်ပြည်ထောင်စုတရားသူကြီးတယောက်ဆုံးဖြတ်လိုက်ပါရယ်။တောင်တရုတ်ပင်လယ်ထဲမှာရေနံနိမိတ်အငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်ကြားဖိလစ်ပိုင်ကမ်းလွန်မှာရေနံနဲ့သဘာဝဓာတ်ငွေပူးတွဲတူးဖော်ရေးသဘောတူလက်မှတ်ထိုးလိုက်ပါပြီ။ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမှာကတော့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီရက်ပိုင်းအတွင်းတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတဲ့အတွက်အရက်သားတွေထိခိုက်သေးဆုံးမှုရှိနေပါတယ်ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံဘက်ခြမ်းမဲဆောက်ဈေးကြီးတွေကကုန်လောင်ရုံတစ်ခုအတွင်းမှာတော့ထိုင်းဘက်ငွေ2,000,000,000ကျော်ဖို့တရားမဝင်ကုန်စည်တွေထိုင်းအကောက်ခွန်ဘက်ကဖမ်းဆီးလိုက်တဲ့အကြောင်းသတင်းပေးပို့ချက်နဲ့အတူ88မျိုးဆက်ခေါင်းဆောင်တွေအနေနဲ့ဘလို့ပုံစံမျိုးနဲ့နိုင်ငံရေးနဲ့လှုပ်ဆောင်နေကြပါသလဲဆိုတာကိုတော့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကအခုလိုပြောပါတယ်
ဆိုတော့တကယ်တော့ဟိုနိုင်ငံကြီးလုတ်တယ်ဆိုတော့တဝူးချင်းရဲ့အဆုံးဖြတ်ချက်ပေါ့တဝူးချင်းရဲ့ယက်တီချက်တွေနဲ့လုတ်ကြရတာပေါ့နော်ဆိုတော့
ပြည်သူ့ပါတီရဲ့ဌာနချုပ်မှာပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကို VOA ကတည်တံ့တွေ့ဆုံမေးမြန်းတာကိုမကြခင်မှာအပြည့်အစုံနားဆင်ရပါမယ်အခုအရင်ဆုံးကတော့အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
American ပြည်ထောင်စုတွေကိုတရားဝင်ဝင်ရောက်လာတာမဟုတ်သူတွေကိုခိုလုံခွင့်ရှောက်ထားခွင့်တားမြစ်တဲ့သမ္မတ Donald Trump ရဲ့ဥပဒေသစ်ကိုယာယီဆိုင်းငံ့ထားဖို့ပြည်ထောင်စုတရားသူကြီးတယောက်ကဆုံးဖြတ်လိုက်ပါတယ်American လွှတ်တော်ကပြဋ္ဌာန်းထားတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာ INA ဥပဒေအရ American တဲကိုဘယ်နေရာကပဲဝင်လာလာခိုလုံခွင့်ရှောက်ထားခွင့်ရှိတယ်လို့ပြဋ္ဌာန်းထားတဲ့အတွက်သမ္မတ Trump ရဲ့ထုတ်ပြန်ချက်ဟာဥပဒေနဲ့ဆန့်ကျင်နေတယ်လို့ San Francisco မြို့ကပြည်ထောင်စုတရားသူကြီး John Tiger ကဆုံးဖြတ်ခဲ့တာပါထရမ့်ရဲ့ဥပဒေသစ်ကိုအစိုးရကတလအကောင့်ထဲမဖော်ဖို့တားမြစ်ခဲ့ပြီးတော့ဒီကိစ္စနောက်ထပ်ကြားနာဖို့အတွက်ဒီဇင်ဘာ19ရက်ကိုလည်းချိန်ဆခဲ့ပါတယ်။အမေရိကတိုက်အလဲပိုင်းကထောင်ထဲချီတဲ့သူတွေမက္ကဆီကိုနယ်စပ်ကနေအမေရိကန်နဲ့ဝင်ရောက်နိုင်ဖို့ကြိုးစားနေချိန်နိုဝင်ဘာ9ရက်နေ့ကတမရကဒီတရားမဝင်လာသူတွေခိုးလုံခွင့်ရှောက်ထားနိုင်ခွင့်မရှိဘူးဆိုတဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒီထုတ်ပြန်ချက်ထုတ်ပြီးမကြခင်မှာပဲအမေရိကန်နိုင်ငံကနိုင်ငံသားလွတ်လပ်ခွင့်ဆောင်ရွက်နေတဲ့တမကနဲ့တခြားအခွင့်အရေးအဖွဲ့တွေကဥပဒေကြောင်းကနေစိန်ခေါ်ခဲ့ပါတယ်။အမေရိကန်တဲကိုဝင်နိုင်ဖို့မက္ကဆီကိုနယ်စပ်မြို့ဖြစ်တဲ့တီဝါနာမြို့မှာရွှေ့ပြောင်းအခြေချသူ 3,000 လောက်ရောက်နေကြပြီးတော့မကြခင်နောက်ထပ်ရောက်လာလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။အမေရိကန်ကိုဝင်နိုင်တဲ့ဆန်နီစီဒရိုနယ်စပ်ကိတ်မှာခိုလုံခွင့်ရှောက်ထားနိုင်ဖို့အမြောက်အများစောင့်ဆိုင်းနေကြပါတယ
်။အမေရိကန်သမ္မတနဲ့စကားများခဲ့ပြီးအရင်ဝင်ခွင့်ပိတ်ပင်ခံခဲ့ရတဲ့ CNN သတင်းတောက် Jim Acosta ကိုအင်ပီရိုဘက်ကပြန်အ short ပေးလိုက်ပြီးအင်ပီရိုကိုပြန်ဝင်ခွင့်ပြုလိုက်ပါပြီ။ပြည်တော်စုဆင့်တရားသူကြီးကပြန်ဝင်ခွင့်ပြုဖို့အမိန့်ထုတ်ပြန်ပြီးမှအခုလိုအင်ပီရိုဘက်ကအ short ပေးလာတာဖြစ်ပေမဲ့သတင်းတော်အဂေါစတာအနေနဲ့သတင်းစာရှင်းလင်းပွဲဆိုင်ရာစီးမင်းသစ်တွေကိုချိုးဖောက်လာရင်တော့နောက်တစ်ခါထပ်အပိတ်ခံရမယ်လို့အင်ပီရိုဘက်ကသတိပေးလိုက်ပါသေးတယ်။လွန်ခဲ့တဲ့နှစ်ပတ်နီးပါးတုန်းကအခုလိုသတင်းတော်ဝင်ခွင့်ပိတ်ပင်ခံခဲ့ရတာအတွက်သမ္မတဒေါ်နယ်ထရမ့်ကို CNN ရုပ်သံဌာနကတရားစွဲခဲ့ရမှာတရားရုံးကတောက်ကြနေကြတဲ့ကပဲဒါကသတင်းလက်ခွင့်ဆိုင်ရာဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရာရောက်နိုင်တယ်ဆိုပြီးအင်ပီရိုအမိန့်ကိုယာယီရဆိုင်က14ရက်စာပြောင်းဝင်ခွင့်ပေးဖို့အမိန့်ချမှတ်ခဲ့ပါတယ်။အခုလနိုဝင်ဘာ9ရက်တုန်းက CNN သတင်းတော်အဂေါစတာနဲ့သမ္မတထရမ့်တို့ကြားနိုင်ငံတဝန်းကိုတိုက်ရိုက်လွှင့်တဲ့အင်ပီရိုသတင်းစာရှင်းလင်းပွဲတစ်ခုမှာသတင်းတော်အဂေါစတာဘက်ကနောက်ဆက်တွဲမေးခွန်းတွေစက်တိုက်မေးပြီးမိုက်ပြန်မပေးရကနေအခြေအတင်စကားများကြပြီးအခုလိုအင်ပီတော်ဝင်ခွင့်ပိတ်ပင်ခံခဲ့ရတာပါ။ဒါပေမဲ့တရားရုံးတဲ့သတင်းဌာနတွေရဲ့ PR အောက်မှာနောက်ဆုံးတော့အင်ပီတော်ဘက်ကနေအခုလိုပြန် short ပေးလိုက်တာကြောင့် CNN သတင်းဌာနအနေနဲ့လည်းအရင်တရားဆွဲတာကိုရုပ်သိမ်းပေးမယ်လို့ဆိုနေပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုယာယီရှေ့နေချုပ်အဖြစ်မက်သျူးဝစ်တေကာကိုသမ္မတဒေါ်နယ်ထရမ့်ခန့်အပ်တဲ့အပေါ်အထက်လွှတ်တော်ဒီမိုကရက်အမတ်3ယောက်ကတရားစွဲထားပါတယ်။မက်သျူးဝစ်တေကာကိုခန့်အပ်လိုက်တဲ့အတွက်2016သမ္မတရွေးကောက်ပွဲမှာထရမ့်အတွက်စီးရုံးလှုပ်ရှားသူတွေရုရှားနဲ့ပူးပေါင်းကြံစီခဲ့သလားဆိုတာကိုစုံစမ်းနေတဲ့စုံစမ်းမှုကိုထိခိုက်စေတယ်လို့ဆိုပြီးတရားစွဲခဲ့ကြတာပါ။ Connecticut ပြည်နယ်အမတ် Richard Blumenthal, Rhode Island ပြည်နယ်အမတ် Sheldon Whitehouse နဲ့ Hawaii ပြည်နယ်အမတ် Marzi Horono တို့က Washington မြို့တော်ကပြည်ထောင်စုတရားရုံးတစ်ခုမှာတင်းနစ်လာနေတုန်းကအမှုဖွင့်ခဲ့ကြတာဖြစ်ပါတယ်။အရင်ရှေ့နေချုပ် Jeff Sessions ကိုသမ္မတ Trump ကဒီလဇာပိုင်းကယာရုကဖယ်ရှားခဲ့ပြီးတော့ဝစ်တေကာကိုခန့်အပ်ခဲ့ပြီးနောက်မှာ၄ချိန်မြောက်ဥပဒေကြောင်းကနေစိန်ခေါ်မှုဖြစ်ပါတယ်။ ရွေးကောက်ပွဲမှာဒီရုရှားဝန်ဆွမ်းမှုရှိမရှိအထူးစုံစမ်းရေးမှုရောဘတ်မိုလာရဲ့စုံစမ်းစစ်ဆေးမှုတွေကိုဂျက်ဆက်ရှင်ကဝင်ရောက်ကြေညာမှုမလုပ်ဘဲဘေးဖယ်နေခဲ့တဲ့အပေါ်တမ္ပရာကမကျေနပ်ကြောင်းလူသိရှင်ကြားအကြိမ်ကြိမ်ပြောကြားခဲ့ပြီးနောက်မှာပဲယာရုကနေဖဲချခဲ့တာပါ
ဝိဒေကာကတော့ယာယီရှင်းနေကြောင်းယာဒူရလာတဲ့ကစုံစမ်းမှုနဲ့ပတ်သက်လို့လူသိရှင်ကြားစန့်ကျင်တာမျိုးမရှိသလိုသူ့အမြင်ကိုလည်းတစုံတရာထုတ်ဖော်ပြောခြင်းမရှိသေးပါဘူး။ဝါရှင်တန်ပို့သတင်းစာဆာမာရှင်စော်ရီသတင်းတော်တပ်ခန့်မှုအတွက်အမေရိကန်ဆွေကဒီနေ့အင်ကာနေမှာနောက်ဆုံးအစီရင်ခံစာထုတ်ပြန်တဲ့ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောဆိုထားပြီးမထုတ်ပြန်ခင်မှာသမ္မတကိုယ်တိုင်ဒ ုံတဲ့အသက်ခံရမှုမှာဆော်ရီအင်ရှိမေတာမိုဟာမက်ဘင်ကအမိန်ပေးခဲ့တာဖြစ်တယ်လို့ CIA ထောက်လိုင်းဌာနကကောက်ချက်ဆွဲခဲ့တယ်ဆိုပြီးအမေရိကန်သတင်းဌာနအတော်များများမှရေးသားခဲ့ကြပါတယ်။ဒါပေမဲ့ပြည်ခဲ့တဲ့လအောက်တိုဘာ9ရက်နေ့မှာအစ္စတန်ဘူလ်မြို့ကဆော်ရီကောင်စစ်ဝင်ရုံတဲ့ဖြစ်ခဲ့တဲ့ဒီတပ်ဖြတ်မှုအတွက် CIA အမေရိကန်ဘူထောက်လိုင်းရဲ့ကောက်ချက်ကုလူထွက်လာခဲ့ပြီးမှအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနဘက်ကတော့နောက်ဆုံးဆုံးဖြတ်ချက်မချရသေးဘူးလို့ဆိုခဲ့ပါတယ်။ဆော်ရီအစိုးရဘက်ကတော့လက်တွေ့မှာနိုင်ငံခေါင်းဆောင်လည်းဖြစ်တဲ့ဒီဆော်ရီအင်ရှိမင်းသားပေါ်ဆဆွဲခဲ့တာကိုညှင်းဆိုထားပြီးသမ္မတထရန့်ဘက်ကလည်းအရင်တုန်းကတော့အခုလိုဆဆွဲတာကအင်ရှိမင်းသားအပေါ်အပြစ်ပုံချတဲ့ခလေးကွက်အမေးကျက်တဲ့လို့ရတာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။Sorry ဆိုရရှင်းနေတယ်ကလည်းသတင်းတော့ကရှော့ဂီတက်ဖြတ်ခံရမှုမှာ Sorry ရှင်းမင်းသားမပါဘူးလို့ပြောခဲ့ပြီးဒီမှုနဲ့ဆက်ဆက်သူစုစုပေါင်း22ကိုဖမ်းဆီးခဲ့က9ဦးကိုတော့တေးတံပေးခဲ့ပြီး12ဦးကိုလည်းတရားစွဲထားပြီးဖြစ်တယ်လို့ဆိုပါတယ် Sorry ရှင်းမင်းသားဘက်ကလည်းဒီသတင်းတော့တက်ဖြတ်မှုပြီးပြီးချင်းမကြာခင်လေးမှာပဲဒီမှုမှာအပြစ်ရှိသူတွေကိုတူရကီစိုးနဲ့ပူးပေါင်းဖောက်ထုတ်ပြီးကဘာကိုတက်တည်ပြသွားမယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တောင်တရုတ်ပင်လယ်ထဲမှာရေနံနိမိတ်အငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်ကြားဖိလစ်ပိုင်ကမ်းလွန်မှာရေနံနဲ့သဘာဝတန့်ွေပူးတွဲတူးဖော်ရေးသဘောတူလက်မှတ်ထိုးလိုက်ပါတယ်။တောင်တရုတ်ပင်လယ်ထဲကနေရာအတိအကျဖော်ပြခြင်းမရှိတဲ့နေရာမှာပူးတွဲတူးဖော်ရေးကိုဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်နေတဲ့တရုတ်သမ္မတရှီဂျင်းပင်နဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေတို့ရှေ့မှာလက်မှတ်ထိုးခဲ့ကြတာပါ။ခေါင်းဆောင်နှစ်ယောက်ကြားကုန်သွယ်ရေးဆိုင်ရာကိစ္စတွေဒီကနေ့ဆွေးနွေးတဲ့အပြင်ဖိလစ်ပိုင်နိုင်ငံအခြေခံစအုံတွေတိုးတက်ရေးအတွက်တရုတ်ကဒေါ်လာဘီလီယံနဲ့ချီငွေချေးကူညီဖို့လဲတမရရှိရဲ့ခီးစဉ်အတွင်းမှာကန့်လန့်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးပြဿနာဖြစ်နေချိန်မှာတရုတ်ကအာရှနိုင်ငံတွေနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေပိုရဖို့အတွက်ကြိုးစားနေပါတယ်။ဒါအပြင်သူ့ရဲ့ခေတ်သစ်ပိုလန်မှကြီးစီမံကိန်းအောင်မြင်ဖို့အာရှဒေသတစ်လောရင်းနှီးမြှုပ်နှံမှုတွေကူညီထောက်ပံ့မှုတွေကိုလည်းလုပ်နေတာပါ။ဖိလစ်ပိုင်သမ္မတဒူတာတေကလည်းဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်နဲ့ဆက်ဆံရေးကောင်းမွန်အောင်ပိုးလုပ်မယ်လို့ကြေညာထားတာဖြစ်ပါတယ်။တရုတ်သမ္မတရောက်လာတဲ့ဒီကနေ့အင်္ဂါနေ့မှာပဲတရုတ်ကောင်စစ်ဝင်ရုံးရှိမှဖိလစ်ပိုင်ဟာရောင်းရမဟုတ်ဆိုတဲ့ကြွေးကြော်မှုတွေနဲ့ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်။တောင်တရုတ်ပင်လယ်ထဲရေနံနိမိတ်အငင်းပွားမှုကြောင့်နိုင်ငံတကာအငင်းပွားမှုဖြေရှင်းရေးခုံတမာတိအဖွဲ့ရဲ့အဆုံးအဖြတ်ကိုတောင်းခံခဲ့တဲ့ဖိလစ်ပိုင်ကသမ္မတဒူတာတေလက်ထက်မှာတရုတ်နဲ့ဆက်ဆံရေးပိုပြီးတော့တိုးတက်လာနေတာဖြစ်ပါတယ်။
တူရကီနယ်ပွားဩစတြေးလျနိုင်ငံသား3ဦးကိုသူတို့နိုင်ငံတွေမှာဒီနေ့အင်္ဂါနေ့မနက်မှာဖမ်းဆီးချိန်သိမ်းလိုက်ပြီးတဲ့နောက်လူစုလိုက်ပြုံလိုက်သေးစင်နိုင်တဲ့အကြမ်းဖက်ပစ်ခတ်တိုက်ခိုက်မှုကြီးတစ်ခုကိုတားဆီးလိုက်နိုင်တယ်လို့ဩစတြေးလျရဲ့တပ်ဖွဲ့ကထုတ်ပြောလိုက်ပါတယ်။ဖမ်းဆီးခံ3ဦးဟာ IS အစွန်ရောက်အဖွဲ့ကိုအားကြားထောက်ခံသူတွေဖြစ်ပြီးသူတို့ကိုဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့တရားရုံးမှာဒီနေ့အင်္ဂါနေ့နှောင်းပိုင်းမှာခုံရုံးတင်မှာဖြစ်ပါတယ်။အကြမ်းဖက်တန်တရားရှိသူ3ဦးဟာတိုက်ခိုက်မှုလုပ်ဖို့အတွက်ရဲတွေအဖြစ်ရှာခတ်တဲ့လျှို့ဝှက်သတင်းပို့စာတွေနဲ့ဆက်သွယ်ခဲ့ကြတယ်လို့လည်းအာဏာပိုင်တွေကဆိုပါတယ်ခင်ဗျာ။
Nissan Mitsubishi နဲ့ Renault Car Company တွေရဲ့အကြီးအကဲ Carlos Ghosn ကိုငွေကြေးအလွဲသုံးစားလုပ်မှုဆွဲချက်တွေနဲ့ဖမ်းဆီးလိုက်ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာကုမ္ပဏီ3ခုလုံးရဲ့အစုချေရာဈေးတွေထိုးချသွားခဲ့ပါတယ်။ Car Company 3ခုလုံးက Ghosn ရဲ့ဥက္ကဋ္ဌနေရာမှာတခြားတယောက်နဲ့လူစားထိုးဖို့စဉ်းစားနေပါတယ်။ကုမ္ပဏီပိုင်ဆိုင်မှုတွေကိုသူ့ရဲ့ကိုယ်ရေးအတွက်အသုံးချခဲ့တယ်လို့ကုမ္ပဏီတွင်စုံစမ်းမှုကတွေးရှိတဲ့အကြောင်းကမ္ဘာအကြီးဆုံးကားကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Nissan ကုမ္ပဏီကပြောကြားခဲ့ပါတယ်။ဒါအပြင် Nissan ကုမ္ပဏီကရတဲ့ဝင်ငွေကိုလည်း9နှစ်အတွင်းမှာဒေါ်လာတန်40ကျော်လျှော့ပြခဲ့တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ Carlos Ghosn ဟာကားလုပ်ငန်းလောကမှာကြော်ကြားသူဖြစ်ပြီးတော့ဒေဝါလီခံရဆဲဖြစ်နေတဲ့ Nissan ကုမ္ပဏီကိုကယ်တင်ခဲ့သူအဖြစ်လည်းနာမည်ကောင်းရခဲ့သူဖြစ်ပါတယ်။
ကုလသမဂ္ဂကငြိမ်းချမ်းရေးဆွေးနွေးဖို့ပြင်ဆင်နေတဲ့အတွက် Saudi Arabia nengen dekoo dongji dwee pjekkan ni daru yattan pebo jimen titan tapon gongsong duga tutapwe dekoo taitun lai baare. Pjekka ya sebo taitun taji ma jimen nengen sekamyo hori da ma mani tanila nega taipwe re pjepwaage baare. Iran jota no khan huti tapon dega miyo shibayngo pjekka taikai kere lu jimen sita ya shi dega sasweke baare. Suya lenagain tapwe dega pjane taikai kere lu Saudi usawne nyumbang pwe gale li jaunga ni tozi sin pjekku pege baare. Sorry, Baka, Ninjangu, Lulare, so in Trugale, Pika, yes, Sebu, Kukula Tamakane, Lelio, Sangatamelu, who did the Bonduga Subare. Together, Jimmy Pika, yes, Sebu, go, Tamna Tram, Suyagale, Down Sulabi, Jimmy, Lee Jangani, Takaite, Sorry, Nyamount, Lee Indigo, CP, Tim, Pinere, when Samugule, yet ten Talibarek.
Pidinagamadi, Suya, the Baba Bawinjin Sayamuarari Jang, Longzazi, Zeta, Debo, Digni, Ingani Male, Sabiro Sanapiaja Melu, Mulinabare, the Nila Nirungaro.
ငါညနေခင်အတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ Bami Store VOA News.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။စည်ရေးပဋိပက္ခတွေတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီရပိုင်းအတွင်းတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြောင့်တိုက်ပွဲတွေဇက်တိုက်ဆိုးသလိုဖြစ်ပွားနေတဲ့အတွက်အရက်သားတွေထိခိုက်သေးဆုံးမှုရှိနေပါတယ်။နံပါတ် 2မြို့နယ်အတွင်း
RCSSSA
ပြီးကြတဲ့စနေနေ့တုန်းကလည်းတီအန်အယ်လီတမ်းပလောင်သဖွဲ့မြောက်ပိုင်းရှမ်းပြည်သမ္မတဘူပေါင်းသဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမ္မတအာစီအက်ဆက်အက်ဆက်တို့ကြားနံပါတ်လာရှိုကာလန်ဘော်ကမန်ပြင်းရွာသဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်တဲ့
ဒီတိုက်ပွဲတွင်ကြေးရွာသူအမျိုးသမီးတူဦးသနတ်သိမှန်တေဆုံးသွားခဲ့တယ်လို့မန်ပြင်းတေရခန့်စစ်ရှောင်းအကူအညီပေးရေးဖွဲ့ဝင်ကိုစောရော်ကပြောပါတယ်။ရုံချုံမှုကတော့မရှိတာတော့ဒီထားတယ်။တောင်ချုံသွားတဲ့ရုံသမီးကြီးကလည်းချက်ချက်နဲ့ရွေးအမျိုးသမီးကိုဒါကတော့ပြည်သူနဲ့ပါသမီးတွေတောင်းတာမှာတော့ဒီနေ့အဲ့လိုတောင်းပေးချက်ကြီးလာရင်လည်းတတ်ခံရတဲ့အချိန်ကတက်ခွန်ရင်းကြီးရတယ်၊ဒီနေ ပြီးတိမ်မနေစေစိတ်ရဲချင်နေကြောင့်နေရမပြန်နိုင်သေးဘူးလို့ကုစောယောကဆက်ပြောပါတယ
်ခုကဒီမှာဒီမှာအချင်းချင်းနဲ့ဆက်ကြောင်းကလူကြီးအဖြစ်ဆက်နေတယ်ကိုယ်တည်းပါလို့ဒီပေါ်နေတာခေါင်းရောခုချိန်ကလုံးဝပြန်လို့ရအောင်ဆက်စလုံးကတိုက်ပွဲကတော့ပြင်းရရတယ်
နံမရူမြို့နယ်တွင်မြောက်ပိုင်းမဟာမိတ်ဖွဲ့တွေနဲ့တိုက်ပွဲဆက်တိုက်ဖြစ်ပွားနေကြောင်း RCSF ဘက်ကအတည်ပြုခဲ့ပေမဲ့လည်းအသေးစိတ်အခြေအနေကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူး။တိုင်းရင်းသားလက်နက်ကန်ဖွဲ့တွေချင်းချင်းကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နိုင်ရေးအတွက်သွေးဆုံဆွေးနွေးနိုင်ဖို့ကကြိုးစားနေစေလို့ RCSF ပြောခွေရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်။မြန်မာစစ်ဆန်တွေ့ပြီးမှဖြစ်ရှင်းမဲ့အရေးဖြစ်တယ်လို့မြင်တယ်။ဟုတ်တိုင်းရင်းသားညီနောင်ချင်းကြားမှာဒီလိုတိုက်ပွဲဖြစ်တာတော့ဘူးမှအကျိုးမပြုဘူးနော်အားလုံးကအကျိုးရုပ်စေတဲ့အနေအထားဖြစ်တယ်။ကြားခံအဖွဲ့အစည်းလားတတိယနိုင်ငံတစ်ခုလားအဲ့လိုအနေအထားတော့ကြိုးပမ်းခဲ့တယ်ဒါပေမဲ့အဆင်မပြေခဲ့ဘူး။ခုလောဆယ်တော့ကြိုးစားနေတဲ့အဆင့်တော့ရှိနေတာပေါ့နော်
။တိုင်းဒေသဖွဲ့အချင်းချင်းဖြစ်ပွားနေတဲ့စီရေးပဋိပက္ခတွေကိုနိုင်ငံရေးရသွေးဆုံဆွေးနွေးရေးနည်းလမ်းနဲ့ဖြေရှားဖို့လိုတယ်လို့ရှမ်းပြည်နယ်ပြည်ကစားကမ်းမှုပူးသွဲစောက်ကြည့်ရေး GMCS ကော်မတီဖွဲ့ဝင်သာလှပေကပြောပါတယ်။
အဲ့ဒါတော့ဒီကြားတော့လေဒီသူ့ဒီခုမဲ့ဒီလူ
就会进一家东家不去赚了。对呀，那你不用把皮鞋给赚了，你阿龙啊，那你我再来，我给你发。
Shami and Yapan Namu Munet, the Rabama, Akuba Laga Sabiro, Tomman Shami Zamoro, Asi, SNN, Yapan Mahame Powin, the Anneli Tamron Tapoe, Yapan Shami Zamoro, SSPB, Pupon Tapoe Deja, Taipo Pibuan Hupumu, Yavia Lanivare, Tabi, Yamazamrone, the Dadwin Lushani, the Anneli Tamron Tapoe, MNT E. Kuka Tapoe, Kachinlu Lai Pueke and E. Puddinelle, Taipo Pibuan is a lepibare, Taipo Pibuan Mujo, the Dakan with Luhu Yi Chupa Mutan Kaniadalu.CBA took out their pit, Nia Yingani, Tinchong, Nia, a piss in the lay, a single Lucini Varicamia.
Nigo in the Rimbe Buget up your parishes, Sabiro, Time your man is a bad chama. The Diamuin Consilio, Tie a Calcum back up, Pansy like the Jound Dimbia Bejamari, Time your man is a mess out muga, Gong Long Yo to Coot Dreamer, the morning and bagat in Twinlade, a Calcum may be sirene, Ganta Tare Gombia Siriba, Bawi, Gombia Si and Mubound Diane Nasego, Tie a Calcum Uzi Tanane, Tie Yeriga, Pansy like Bare, Pansy Medium, Yamabaga, a Calcum may Gombia Si at Damurigaro, Gala Damu Penguin, Natanjo, Damu Shirelu, Tie a Calcum Uzi Yashiga, Drina Shilling.ဝဲမှာပြောပါရဲတရင်ပြေဆုံးကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ
်မဲဆောက်မြို့လေဈေးကြီးဖြစ်တဲ့ထကြလန်ဈေးမှာရောင်းချနေတဲ့ကုမ္ပဏီနဲ့မဲတောင်ရက်ွက်အတွင်းကကုန်းလောင်ယုံတယုံအတွင်းကမြန်မာကုမ္ပဏီကိုအကောက်ခွန်ဦးစီးအရာရှိနိုင်ဝါလုတ်ယူထခံဦးဆောင်တဲ့အကောက်ခွန်ဝန်ထမ်းတွေနဲ့မဲဆောက်ရဲတပ်ဖွဲ့ဝင်တွေဟာနိုဝင်ဘာလ15ရက်နေ့ကစပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီအပိုင်းအတွင်းဖမ်းဆီးမိတဲ့အကောက်ခွန်မဲ့မြန်မာပစ္စည်းတွေနဲ့ပတ်သက်လို့အကောက်ခွန်ဦးစီးဌာနအရာရှိနိုင်ဝါလုတ်ယူတခံကသတင်းစာရှင်းလင်းခဲ့ပါတယ်
။ဒီပါနဲ့ကတန်းနေတာဒီသဘောထားတဲ့လိုအပ်တာ
ထက်ဆိုင်လိုအပ်နဲ့မဲတောင်စတဲ့နယ်မြေတွေမှာလိုက်လံဖမ်းဆီးခဲ့တဲ့အကြောင်းနဲ့လက်ရှိချမှတ်ထားတဲ့ထိုင်းအစိုးရရဲ့မူဝါဒနဲ့ညွှန်ကြားချက်တွေကိုလက်တွေ့အကောင့်ထဲပေါ်လုတ်ဆောင်နေတဲ့ဆိုတဲ့အကြောင်းကိုပြောဆိုသွားခဲ့တာပါ။ထိုင်းနိုင်ငံအတွင်းကိုတရားမဝင်လမ်းကြောင်းတွေနဲ့ဝင်လာပြီးနိုင်ငံအတွင်းမှာဖြန့်ချီနေတဲ့မှောင်ခိုကုန်တွေကိုဆက်လက်စစ်ဆေးအရေးယူသွားမှာဖြစ်တယ်လို့လည်းအကောက်ခွန်အရာရှိကပြောဆိုသွားပါတယ်။မြန်မာပြည်သားတွေတိတ်နဲ့ချီပြီးနေထိုင်နေတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့မြန်မာတွေကမြန်မာကုန်ပစ္စည်းစားတောက်ကုန်တွေကိုပဲသုံးစွဲနေကြတာပါ။မြို့နယ်တိုင်းရက်ွက်တိုင်းမှာလည်းမြန်မာကုန်ပစ္စည်းတွေကိုရောင်းချနေကြတာပါ။မြန်မာကုန်ပစ္စည်းတွေဖမ်းဆီးတာကြောင့်မြန်မာကုန်ပစ္စည်းရောင်းတဲ့သူတွေကတော့အခက်အခဲရှိသွားတဲ့အကြောင်းမဲဆောက်မြုပ်ကန်တူကလည်းပြောပြပါဗျ။
နက်ပတ်တဲ့ပစ္စည်းတွေကစဇွန်ကြောက်တို့အယူအဆလောက်လာတဲ့အကြောင်းအဲ့ဒါတွေဒီလိုက်ဖာနဲ့ချက်တော်နေနေပြီးဒီနောက်ပြီးမြန်မာစေဝါပစ္စည်းတွေနောက်ပြီးချင်းသေးွေတွေနောက်ဒီမိသားစုတွေများကဒီညတော်အဖြစ်ဒီမြန်မာပစ္စည်းတွေသုံးတာများတယ်ဒီတက္ကမကျွန်တော်တို့ဒီကမှရောင်းချတဲ့ကျွန်တော်တို့ဒီဈေးဆိုင်တွေမှာဒီထားလို့မရဘူး။
ထိုင်းအကောက်ခွန်ကတင်းစီလိုက်တဲ့ကွန်ပျူစီအမျိုးပေါင်း120မှာလေယာထွက်ကုန်နေပြောင်းစံအိတ်တွေကြက်တော်နေအိတ်ပေါင်း605အိတ်အလှကုန်နေရှင်စည်းကွေပေးဝစစ်ကရက်နဲ့အရက်တွေလည်းပါဝင်တာပါဒါအပြင်ကုန်တွေကိုတိုးလောင်ထားတဲ့ပိုင်ရှင်တချို့ကိုလည်းဖမ်းဆီးထားပြီးအကောက်ခွန်ဆိုင်ရာဥပဒေ252 BE2563 ဥပဒေအရအရေးယူသွားမှာဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေဘက်ကပြောဆိုသွားပါတယ်ရှင်
တွေ့နေဒုက္ခတဲ့စကန်းတွေကနေပြီးတော့ထွက်ပြေးလာတဲ့ကလေးငယ်တွေပါဝင်ဒုက္ခတဲ့တရားကျော်လှေပြတ်ပြီးတော့ရန်ကုန်ကြောက်တမ်းမြို့နယ်အထိကိုဆဲရောက်လာလို့အာနာဝင်တွေခေါ်ယူထိသိမ်းပြီးတော့မူလစကန်းတွေကိုပြန်ပို့ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခတဲ့စကန်းတွေကဒုက္ခတွေကိုပြန်ခေါ်ဖို့မအောင်မမြင်ဖြစ်နေတဲ့အခြေမှာပဲမြန်မာနိုင်ငံတွင်းကဒုက္ခတဲ့စကန်းကဒုက္ခတွေရဲ့နောက်ထပ်အခြေအနေတစ်ခုကိုမြင်လိုက်ရတာပါ။သူတို့ဟာ2012ခုနှစ်ဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ပြီးတဲ့နောက်အဲဒီကဒုက္ခတဲ့စကန်းတွေထဲမှာ6နှစ်လောက်ကိုနေထိုင်ခဲ့ရတဲ့သူတွေပါ။ဒါကြောင့်မလို့မြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေသူတို့ရဲ့ရည်ရည်နဲ့သူတို့အတွက်အနာဂတ်အာမခံချက်အာဏာပိုင်တွေကဘာတွေများဆွံ့ပေးထားသလဲမြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်မြန်လူတွေတို့ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်တော်ရရှိမှုကိုကျေးဇူးပါတယ်ခင
်ဗျ။ဒီကနေ့ညတရက်လီလိုက်အစီအစဉ်မှာတော်ရရှိနေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဒီပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကိုဆက်သွယ်မြေမြန်ထားတာကိုတင်ဆက်ပေးကြပါမယ်။ 88မျိုးဆက်ခေါင်းဆောင်တွေအနေနဲ့တဦးချင်းဆုံးဖြတ်ချက်အရနိုင်ငံရေးလှုပ်ဆောင်နေကြတာဖြစ်ပြီးပုံသဏ္ဍာန်ကွဲပြီးတော့ဥတီချက်တစ်ခုတည်းကိုသွားနေကြတာဖြစ်တယ်လို့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးက VOA မြန်မာပိုင်းကိုပြောဆိုလိုက်ပါတယ်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုစီစဉ်တာကနေမဖြစ်ခဲ့တာကရောပြည်သူ့ပါတီပေါ်ပေါက်လာဖို့အကြောင်းအချက်တစ်ခုဖြစ်စေခဲ့ပါသလားပါတီတစ်တခုအနေနဲ့အဓိကရင်ဆိုင်ရမယ့်အခြေအနေတွေအခက်အခဲတွေကဘာတွေပါလဲစတာတွေနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ဗဟန်းအရက်ကပြည်သူ့ပါတီဌာနချုပ်မှာ VOA ဝိုင်းတော်သားကိုကျော်သိန်းကဦးကိုကိုကြီးကိုတွေ့ဆုံမေးမြန်းထားတာနားဆင်ပါရှင
်ဦးကိုကိုကြီးအခုလိုတွေ့ဆုံမေးမြန်းခွင့်ပြုတာအထူးပဲကျေးဇူးတင်ပါတယ် VOA အနေနဲ့ဆိုတော့ကျွန်တော်ပထမမေးခွန်းစလိုက်ချင်ပါတယ်အဲ့ဒီမေးခွန်းကဦးကိုကြီးတို့ဒီ88မျိုးဆက်ကြောင့်သာခေါင်းဆောင်တွေနဲ့တိုင်းပြည်ကတည်ထားတယ်နှစ်ပေါင်းများစွာ88ရီတော်ဝန်ကြီးကနေစပြီးတော့လှုပ်လာခဲ့ကြတယ်ဒီ88မျိုးဆက်ကြောင့်သာခေါင်းဆောင်တွေထဲမှာတခြားခေါင်းဆောင်တွေလည်းရှိကြတယ်ဒါပေမဲ့ပါတီထောင်တဲ့အခါမှာအတူတူပါမလာခဲ့တဲ့ခေါင်းဆောင်တွေရှိတယ်မှာကိုမင်းကိုနိုင်လူမျိုးပေါ့နော်ဆိုတော့ဒီခေါင်းဆောင်တွေဂျာထဲမှာဥပဒေကြီးလို88မျိုးဆက်ခေါင်းဆောင်တွေဂျာထဲမှာပါတီကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွဲပြားပြီးတော့အရစကားနဲ့ပြောတော့ကျွန်တော်တို့ခွာပြဲသွားကြတာလား
ဆိုတော့တကယ်တော့ဟိုနိုင်ငံကြီးလှုပ်တယ်ဆိုတော့တဦးချင်းရဲ့ဆုံးဖြတ်ချက်ပေါ့တဦးချင်းရဲ့ယက်တီချက်တွေနဲ့လှုပ်ကြရတာပေါ့နော်ဆိုတော့ဒါမင်းကိုနိုင်ပေါ့ကိုပေါ်ဆိုရင်ဒါကျွန်တော်เนี่ยနှစ်ပေါင်းများစွာရင်းနှီးခဲ့တဲ့ညီကိုလိုလဲနေခဲ့တဲ့ရဲဘော်ရဲဘက်လဲပြတ်တယ်ပေါ့ဆိုတော့သူကိုယ်တိုင်ကသူ့ရဲ့ရွေးချယ်မှုပေါ့ဆိုတော့သူ့အနေနဲ့ပါတီနိုင်ငံကြီးလှုပ်ဖို့ရွေးချယ်မရှိဘူးအဲ့တော့တကယ်ကသူကစာပေပကြီးအမှုပညာအစာရှိသူဖြစ်တာသူအာတန်နဲ့အကြောင်းကိုလည်းပဲကျွန်တော်တို့ဒါဟိုပြောင်းမဲပေါ့လေတရားဝင်မဲသူပြောပါတယ်နောက်တစ်ခုကလည်းသူကျွန်တော်ကိုလည်းအားပေးပါတယ်ငါကမင်းလိုမျိုးနိုင်ငံကြီးလှုပ်ဖို့အတွက်ဒီဇိုင်းမမပြင်ဆင်ထားတာမျိုးမဟုတ်ဘူးအဲ့တော့လို့လူငယ်တယောက်အဖြစ်နဲ့သူခေတ္တအခါမှာဒါမတရားတာကိုဆန့်ကျင်တဲ့တရားမျှတမှုအတွက်ယက်တီတဲ့တာဝန်ကိုသူယူခဲ့တာပေါ့လေဆိုတော့သူရဲ့ရွေးချယ်မှုပါလေဒါကျွန်တော်တို့ဒါပြောင်းပြောပြီးသားဖြစ်တော့ပါတီတဲ့ပါမလာခြင်းနဲ့ပတ်သက်လို့ကဒါကငကိုကလေးကသူ့ရဲ့ယက်တီချက်ပဲဖြစ်တယ်လို့ပဲကျွန်တော်ပြောပြရစီဘာဆိုတော့ကျွန်တော်တို့ပါတီထောင်မှုဖြစ်ကြကြတဲ့ကဒါမကြာခဏလဲသတင်းမီဒီယာတွေမှာပြောမှုပါတယ်ကျွန်တော်တို့ဒါထိကြိတ်တစ်ခုလဲအောက်မှာ88ရိုးဆက်တွေတဲ့ကပါတီလုတ်တဲ့သူကလုံမယ်အရက်ဘက်အဖွဲ့စည်းလုတ်တဲ့သူကလုံမယ်အစာရှိသဖြင့်ဒါပုံသဏ္ဍာန်ကွဲပြီးတော့ဥတီချက်တစ်ခုတည်းကိုသွားကြတာဖြစ်ပါတယ်ဆိုတာကိုသူကိုယ်တိုင်လည်းဒါအထက်တက်ခါကပြောပြသားဖြစ်ပါတယ်ဟု
တ်နောက်တစ်ခုက2015ရွေးကောက်ပွဲမတိုင်ခင်ပေါ့လေ
ဟုတ်က
ဲ့ဒီလို88မျိုးဆက်ခေါင်းဆောင်တွေကညလီပါတီဝင်ကြတယ်ပြီးတော့နောက်ဆုံးအမတ်လောင်းထိဖြစ်ဖို့လာရွေးကောက်ပွဲဝင်ဖို့ဆိုပြီးတော့ပြင်ဆင်ခဲ့ကြအောင်ဆုံးဖြစ်မလာခဲ့ဘူးပေါ့နော်အဲ့ဒီအခြေအနေဖြစ်မလာခဲ့ဆိုတော့အဲ့ဒီလိုဖြစ်မလာခဲ့တဲ့အခြေအနေကရောအခုလိုပြည်သူ့ပါတီဆိုပြီးတော့နိုင်ငံရေးပါတီတခုပေါ်ပေါက်လာဖို့အတွက်အကြောင်းအချက်တခုဖြစ်စေခဲ့သလား
အရင်ဆုံးပြောရရင်တော့ကျွန်တော်တို့ကအထူးသဖြင့်ကျွန်တော်ပေါ့နော်88ဒီရှီလီလုံရွေးတော်ပုံကြီးမှာပါလာကတဲ့ကနိုင်ငံရေးကိုယူသွတ်စွာလုပ်ခဲ့တာဆိုတော့နိုင်ငံရေးလုပ်တော့မယ်ဆိုရင်ထက်ထက်ဝင်လုပ်တော့မယ်ဆိုရင်နိုင်ငံရေးပါတီတရက်အဖြစ်နဲ့လုပ်ရမယ်ဆိုတာကျွန်တော်ကပိုင်းဖြတ်ပြီးသားခံယူပြီးသားအဲ2015ဟာအချိုးအကွေ့တခုဖြစ်သွားတာတော့အမှန်ပဲဆိုတော့ဒီနိုင်ငံရေးပါတီတရက်အဖြစ်နဲ့လှုပ်ဖို့ဆိုတာကတော့ဒါငကိုကတဲ့ကဒါကျွန်တော်တို့ရဲ့ဒါစိတ်ကူးရည်ရွယ်ချက်လည်းဖြစ်ပါတယ်ပေါ့နော်သို့တော့ဒါ2015မှာကတော့ဟိုပြည်သူတွေကလည်းမျှော်လင့်တယ်ဒါကျွန်တော်တို့88ခေါင်းဆောင်တွေနဲ့ NLD နဲ့ဒါတသားတည်းဖြစ်ရင်တော့ကောင်းပါပဲလို့ဆိုတာဟိုမျှော်လင့်မျှော်လင့်တယ်မျှော်လင့်ယုံနေမကောက်ဘူးကျွန်တော်တို့ဒါ NLD ကနေပြီးတော့ဒါကိုယ်စားလှယ်လောင်းတွေဖြစ်နေတင်လိုက်တယ်လဲဆိုတော့ဝင်းသာအားရဖြစ်ကြတဲ့ပြည်သူတွေကိုလည်းကျွန်တော်တို့ဟိုကြည်ပြီးတော့မှစိတ်ထဲမှာတော်တော်ကြည်လဲကြည်နူးတယ်ပြီးတော့တော်တော်လဲကျွန်တော်တို့အတွက်တာဝန်ကြီးတယ်လို့လည်းအဲ့ချိန်ကလည်းခံစားခဲ့ရတယ်ပေါ့လေသို့တော့အကြောင်းအကြောင်းကြောင့်အဲ့ဒီတုန်းကကျွန်တော်တို့ဂျိုးပန်းချက်ကမဖြစ်လာတာဟာလည်းပဲဒါပါတီထောင်ဖို့အတွက်အကြောင်းတရားတစ်ခုပေါ့တစ်ခုတည်းသောအကြောင်းတော့မဟုတ်ပါဘူ
း
နော်ဒါအကြောင်းတရားတစ်ခုဖြစ်ခဲ့တယ်လို့တော့ပြောရမှာပေါ့
ဟုတ်ကဲ့ဆိုတော့နိုင်ငံရေးပါတီတခုအနေနဲ့ဒီနေ့မြန်မာနိုင်ငံရေးအခင်းကျင်းတခြားနိုင်ငံရေးပါတီတွေအနေထားအစတရားဖြင့်နိုင်ငံလက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေအတဲတွေအခက်အခဲတွေပေါ့လေ
ဟုတ်ကဲ့
ဒီလိုနိုင်ငံရေးပါတီတခုအတွက်ကလာရင်ဆိုင်ရတဲ့အခြေအနေတွေအခက်အခဲတွေအများကြီးပဲရှိမှာပါအဲ့ဒီအထက်ကမှအဓိကကြတဲ့အချက်နှစ်ချက်သုံးချက်လောက်ဆိုရင်ဟိုကြီးဘာကိုများပြောချင်လဲ
ဟိုတခုကတော့နိုင်ငံရေးပါတီဆိုတာကနိုင်ငံရေးရရည်တည်ချက်ဥတီချက်တူတဲ့သူတွေစုစည်းထားတာဆိုတော့တချို့ကြတော့ရည်တည်ချက်ဥတီချက်တူတဲ့နေရာတွေရှိသလိုကွဲတဲ့နေရာတွေလည်းရှိတယ်ဒါကြောင့်မို့လို့ဟိုတစုတစည်းတဲ့ပါတီအနေနဲ့တော့မရည်တည်နိုင်ဘူးဆိုတဲ့လူတွေလည်းရှိတယ်အဲ့ဒီထဲကမှဒါပါတီတစ်ခုဖြစ်နေရည်တည်ကြတော့မယ်ဆိုတော့ဒါကလူအများနဲ့စုစည်းတိဆောက်ရတာဖြစ်တဲ့အတွက်ကြောင့်အချင်းချင်းကြားထဲမှာညှိနှိုင်းရတာဆွေးနွေးရတာညှင်းခုံရတာဒါကတော့ဒ ဒါနိုင်ငံရေးရဲ့ဖြစ်ရုပ်ဖြစ်စဉ်ပေါ့တဘာဝပေါ့ဆိုတော့ဒါပါတီတိဆောက်ရေးမှာကတော့ဒါကုအချင်းချင်းလှုပ်ပေါ်ကန်ပက်တီထဲမှာဒီအသင်းအဖွဲ့ပုံစံပေါ့ teamwork ကြောက်အောင်လှုပ်ရတာဟာလည်းပဲဒါဟာကျွန်တော်တို့ဖြတ်တန်းရတဲ့ဒါတဘာဝတစ်ခုဖြစ်တယ်ပေါ့နော်နောက်တစ်ခုကတော့ပြည်သူတွေနဲ့ဆက်ဆံရေးအဲ့တော့ပြည်သူတွေကြားထဲမှာပါတီအသစ်တစ်ခုပေါ်လာတယ်ဘာတွေထူးခြားမလဲတို့အတွေ့ဘာတွေသူတို့ကလှုပ်ပေးနိုင်မှာလဲဆိုတာကိုဖြည့်ဆည်းပေးနိုင်ဖို့ဟာလေဒါဟာလက်တွေ့ကြတဲ့စိန်ခေါ်မှုတစ်ခုလို့ကျွန်တော်တို့မြင်ပါတယ်အဲ့တော့နှစ်ပိုင်းတော့ရှိတော့ပေါ့တစ်ပိုင်းကတချို့ကိစ္စတွေကလှုပ်ပိုင်ခွင့်အခွင့်အာဏာရမှဆောင်ရွက်လို့ရတဲ့အပိုင်းတွေရှိတယ်တစ်ပိုင်းကတော့ရွေးကောက်ပွဲနိုင်သည်ဖြစ်စေချုံးသည်ဖြစ်စေပါတီတစ်ခုအနေနဲ့ပြည်သူတွေရဲ့အတန်ကိုဖော်ထုတ်ပေးဖို့ပြည်သူတွေရဲ့နစ်နာမှုတွေကိုကျွန်တော်တို့ကအတတ်နိုင်ဆုံးအကာအကွယ်ပေးဖို့အကျိုးဆောင်ပေးဖို့ဆိုတာကဒါပါတီတစ်ခုကမဖြစ်မနေလုပ်ရမယ့်ကိစ္စဖြစ်ပါတယ်ဆိုတော့ဟိုပြည်သူစည်းရုံးနေဆိုတဲ့အခါမှာလည်းပါတီဝင်ကြပါပါတီမဲပေးကြပါလို့ဒီတိုင်းသွားပြောလို့မရဘူးတကယ်တကယ်ဘယ်လောက်ကျွန်တော်တို့ကပြည်သူတွေအတွက်ကိုစားပြုနိုင်တယ်လဲအကာအကွယ်ပေးနိုင်တယ်လဲအကျိုးဆောင်နိုင်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့ဒါပြည်သူရဲ့ထောက်ခံမှုအတက်အကျဆိုတာရှိတော့ဆိုတော့ဒါတွေကတော့ကျွန်တော်တို့မဖြစ်မနေဖြတ်တန်းရမယ်ဆောင်ရွက်ရမယ်ကိစ္စတွေလို့မြင်ပါတယ်နောက်တစ်ခုကတော့ပြောကြစို့ဆိုရင်တော့ဒါဘန္နာရေးခက်ခဲပေါ့လက်ရှိရှိပြီးသားပါတီကြီးများဆိုတာဘာပဲပြောပြောသူတို့မှာဘန္နာငွေတော်တော်လေးအတောင့်အတင်းနဲ့
ပေါ့အ
ဲလုတ်ကင်နေကြရတဲ့အချိန်မှာဒါကျွန်တော်တို့ကြတော့လုတ်ဖို့ကင်ဘက်တွေအချင်းချင်းကြားနောက်အားပေးကူညီသူတွေကြားထဲမှာအခုဒီပါတီရုံးခန်းဖွင့်နိုင်မှုအတွက်ကိုတောင်းမှတော်တော်လေးချက်ကုတ်ချက်ခဲစူးစမ်းရတဲ့အခြေအနေမျိုးတော့ရှိပါတယ်အဲ့တော့ဒါလည်းပဲကျွန်တော်တို့ရင်ဆိုင်ရတဲ့အခက်အခဲတစ်ခုလို့ပြောလို့ရပါတယ
်ကျေးဇူးများ
ဒါကတော့ပြည်သူပါတီကဒီဥက္ကဋ္ဌဥက္ကကိုကြီးကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကြေညာကိုမဆုမျက်မွန်ကတလှည့်ကြီးညာပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုရဲကိုတရားဝင်ဝင်ရောက်လာတာမဟုတ်သူတွေကိုခိုလုံခွင့်ရှောက်ထားခွင့်တားမြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဥပဒေသစ်ကိုယာယီဆိုင်းထားဖို့အတွက်ပြည်ထောင်စုတရားသူကြီးတယောက်ကဆုံးဖြတ်လိုက်ပါတယ်။အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေအရအမေရိကန်တဲကိုဗန်နီယာကပဲဝင်လာလာခိုလုံခွင့်ရှောက်ထားခွင့်ရှိတယ်လို့ပြဋ္ဌာန်းထားတဲ့အတွက်သမ္မတထရမ့်ရဲ့ထုတ်ပြန်ချက်ဟာဥပဒေနဲ့ဆန့်ကျင်နေတယ်လို့ဆန်ဖရန်စစ္စကိုမြို့ကပြည်ထောင်စုတရားသူကြီးဂျွန်တီကာကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုယာယီရှေ့နေချုပ်အဖြစ်မက်သျူဝစ်သစ်ကကိုသမ္မတဒေါ်နယ်ထရမ့်ခန့်အပ်တဲ့ပုံမှာအထက်လွှတ်တော်ဒီမိုကရက်အမတ်3ယောက်ကတရားစွဲထားပါတယ်။မက်သျူဝစ်သစ်ကကိုခန့်လိုက်တဲ့အတွက်2016သမ္မတရွေးကောက်ပွဲမှာထရမ့်အတွက်စီးရုံးလှုပ်ရှားသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့သလားဆိုတာစုံစမ်းနေတဲ့စုံစမ်းမှုကိုထိခိုက်စေတယ်လို့ဆိုပြီးတော့တရားစွဲခဲ့တာပါ။ Connecticut, Rhode Island, Hawaii ကပြည်နယ်လွှတ်တော်အမတ်3ယောက်ကဒီ Washington မြို့တော်ကပြည်ထောင်စုတရားရုံးတစ်ခုမှာတင်းနှာနေကအမှုဖွင့်ခဲ့ကြတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ထဲမှာရေနံနိမိတ်အငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်ကြားမှာဒီဖိလစ်ပိုင်ကမ်းလွန်မှာရေနံနဲ့သဘာဝဓာတ်ငွေပူးတွဲတူးဖော်ရေးသဘောတူလက်မှတ်ထိုးလိုက်ပါတယ်။ပူးတွဲဒီလက်မှတ်ထိုးပွဲကိုဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်နေတဲ့တရုတ်သမ္မတရှီဂျင်းပင်နဲ့ဖိလစ်ပိုင်သမ္မတရော်ဒီဂိုဒူတာတေတို့ရှေ့မှာပြုလုပ်ခဲ့တာပါ။ခေါင်းဆောင်နှစ်ယောက်ကြားမှာကုန်သွယ်ရေးဆိုင်ရာကိစ္စတွေဒီကနေ့ဆွေးနွေးတဲ့အပြင်ဖိလစ်ပိုင်နိုင်ငံအခြေခံစောင့်အုံတွေတိုးတက်ရေးအတွက်တရုတ်ကဒေါ်လာဘီလီယံနဲ့ချီငွေချီးကူညီဖို့လဲတမနာရှိရဲ့ခီးစဉ်တွင်ကန့်လန့်မယ်လို့မျှော်လင့်ရပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမျက်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်ကာညက်နေခင်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်သိန်ကီထိုက်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညက်နေခင်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. from Washington.